ဒီနေ့မှာဒီလအတွင်ပြန်ပြီးဆွဲခံထားရတဲ့ဂျပန်နိုင်ငံသားတဦးပြောက်ဆုံးနေခဲ့ပြီးအခုတေဆုံးသွားကြောင်းညီချစ်သူကအတည်ပြုလိုက်ပါတယ်။အဲ့ဒီပြန်ပြီးဆွဲခံခဲ့ရသူဂျပန်နိုင်ငံသားရဲ့သွေးတွေပင်ကျန်းနေတဲ့ရုပ်လောင်းကိုအစ္စလာမ်စစ်သွေးကြွတွေအသုံးပြုတဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြခဲ့ပါတယ်။ဂျပန်စစ်သားဟောင်းတဦးဖြစ်သူအသက်
44ခံခဲ့ရပါ။မစ္စတာဆိုက်တိုတေဆုံးမှုကိုဂျပန်နိုင်ငံကတရားဝင်အတိမပြုသေးပေမဲ့လို့တိုက်တဲ့တိုးကျိုမျိုးရှိဂျပန်တန်တမာတွေကတော့သူအသက်ခံရတာဖြစ်ဖို့များတယ်လို့ဆိုကြပါတယ်။အန်ဆာအယ်ဆူနာစစ်သွေးကြွတပ်ဖွဲ့ရဲ့သတင်းတွေကိုဖော်ပြလေးရှိတဲ့အင်တာနက်ဝက်ဘ်ဆိုက်ကနေမစ္စတာဆိုက်တိုရဲ့နိုင်ငံကူးလက်မှတ်နဲ့တခြားစာရွက်စာတမ်းတွေကိုလည်းဗီဒီယိုတိုက်ခွင့်နဲ့